ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့လွယ်ကူရှင်းလင်းအောင်ဗဟိုချုပ်ကိုင်မှုမရှိအောင်နဲ့အယားမရောက်တဲ့ဘျူရိုကရေစီအတားအစီးတွေမရှိအောင်လုပ်ရမယ်လို့ကုလသမဂ္ဂဒွေးမှုချုပ်ဖြစ်လာမဲ့အန်တိုနီယိုဂူတာရက်စ်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုမိန့်ခွန်းပြောကြားခဲ့တာပါ ဇန်နဝါရီလတရနေ့ကစပြီးတော့ဒီကုလသမဂ္ဂတွေးရမှုချုပ်တာဝန်ယူတဲ့အခါမှာကုလသမဂ္ဂအဖွဲ့ကြီးအတွင်ထိပ်ပိုင်းကနေအောက်ခြေအထိကြားမှဒန်းတူမှုရှိအောင်လို့ဦးစားပေးဆောင်ရွက်သွားမယ်လို့လဲကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှပြောကြားသွားပါတယ်အသက် 1859ခုနှစ်အရွယ်မစ္စတာဂူတာရက်စ်ကိုအတွေးရမှုချုပ်အဖြစ်ခန့်အပ်ဖို့အတွက်အောက်တိုဘာလရုံးကရွေးချယ်ခံရတာဖြစ်ပါတယ် ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖြစ်2095ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်2009ခုနှစ်တုန်းကဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်နဲ့မြန်မာနိုင်ငံကိုတွားရောက်ခဲ့စဉ်တုန်းကတနင်္လာနေ့တိုင်းဘိတ်မြို့ကိုတွားရောက်ခဲ့တယ်လို့ရခိုင်ပြည်နယ်စစ်တွေမြို့ကိုလည်းတွားရောက်ခဲ့ပူပါတယ်ထိုင်းနိုင်ငံမှာခိုးလုံနေတဲ့မြန်မာနိုင်ငံကဒုက္ခသည် ရိုဟင်ဂျာဒုက္ခသည်တွေကိုတတိယနိုင်ငံတွေမှာအခြေချနေထိုင်ရေးတခြားနိုင်ငံတွေကကူညီဆောင်ရွက်ပေးဖို့တမရဦးသိန်းစင်ရဲ့အဆိုပြုချက်ကိုမစ္စတာဂူတဲရက်စ်ကအဲ့ဒီတုန်းကလက်မှတ်ခံပယ်ချခဲ့ပါတယ်။အဲ့ဒီခီးစဉ်တွင်မှဒီရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီတွေပို့ပေးနိုင်ရေးကိစ္စကိုစစ်ဗိုလ်ချုပ်တွေနဲ့ဆွေးနွေးခဲ့တယ်လို့ UNHCR ကသတင်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂတွင်မှုချုပ်တာဝန်ကိုမစ္စတာဘန်ဂီမိုစီကနေ2019ဇန်နဝါရီလတရနေ့မှာမစ္စတာဂူတဲရက်စ်လွှဲပြောင်းတာဝန်ယူမှာပါ။တင်းနေလာနေကကျင်းပတဲ့ထွေထွေညီလာခံစည်းဝေးပွဲမှာမစ္စတာဘန်ဂီမိုရဲ့ဆယ်နှစ်တာအတွင်းထမ်းဆောင်ခဲ့တဲ့ဆောင်ရွက်ချက်တွေကိုလည်းဂုဏ်ပြုခဲ့ပါတယ်။ငြိမ်းချမ်းမှုလူအခွင့်အရေးတရားမျှတမှုနဲ့ညီမျှမှုတို့အတွက်ခိုင်မာတဲ့တန်တိတ်ထန်နဲ့ရေရှည်ခံတဲ့အမွေအနှစ်ကိုမစ္စတာဘန်ဂီမွန်းကထားရစ်ခဲ့တယ်လို့အထွေထွေညီလာခံဥက္ကဋ္ဌပီတာသွန်ဆင်ကပြောကြားခဲ့ပါတယ်။မစ္စတာဘန်ဂီမွန်းကလည်းအင်မတန်ခက်ခဲတဲ့စိန်ခေါ်မှုတွေကိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုအားနဲ့ဖြေရှင်းနိုင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်
။ I have maintained the focus on people's dignity and rights, the pillars of our common humanity.
လူသားတို့အတွက်အဓိကအရေးကြီးဆုံးဖြစ်တဲ့လူ့ဂုဏ်သိက္ခာနဲ့လူ့အခွင့်အရေးအပေါ်မှာကျွန်တော်အာရုံစိုက်ဆောင်ရွက်ခဲ့ပါတယ်။အင်အားနည်းသူတွေ၊ဘေးဖယ်ခံနာရသူတွေရဲ့ရှေ့ကနေရပ်တည်နိုင်ဖို့ကျွန်တော်လုပ်ခဲ့ပါတယ်။အနာဂတ်မျိုးဆက်တွေညီညီညံ့ညံ့နေနိုင်ကြဖို့အတွက်အတတ်နိုင်ဆုံးကျွန်တော်ကြိုးစားလုပ်ခဲ့ပါတယ်
။မစ္စတာဘန်ဂီမွန်ဟာကုလသမဂ္ဂတွင်မှုချုပ်တာဝန်ကို2008ခုနှစ်မှာစတင်တာဝန်ထမ်းဆောင်ခဲ့ပြီးတော့2011ခုနှစ်မှာနောက်ထပ်တစ်ကြိမ်အရွေးခံခဲ့ရတာဖြစ်ပါတယ်ရှင်။